အိန္ဒိယမြန်မာတမူးနယ်ဇက်ဂိတ်ကိုဒီကနေ့နိုဝင်ဘာလ15ရက်နေ့ကစပြီးတော့3လပိတ်လိုက်ကြောင်းမဏိပူရအစိုးရကကြေညာလိုက်ပါတယ်။တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးစိုးရိမ်စရာအခြေအနေတွေရှိသလိုတရားမဝင်ဝင်ရောက်လာနိုင်တဲ့မြန်မာနိုင်ငံသားအရေးအတွက်တွေလည်းများလာနိုင်တာကြောင့်နယ်ဇက်ဂိတ်ကိုပိတ်လိုက်ရတာလို့မဏိပူရအစိုးရကအကြောင်းပြပါတယ်။နယ်ဇက်ဂိတ်ပိတ်လိုက်တဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မတ်စုမြန်မွန်ကဆက်ပြီးပြောပြပေးမှာပါ။
မြန်မာနိုင်ငံနဲ့မိုင်250လောက်ထိဆက်နေတဲ့မဏိပူရပြည်နယ်မှာအရင်ကလည်းအခုလိုနယ်ဆက်ပိတ်လိုက်တဲ့ကြေညာချက်တွေမဏိပူရအစိုးရကထုတ်ပြန်ခဲ့ဘူးတယ်လို့နယ်ဆက်မှနေထိုင်သူတွေကပြောပါတယ်။အခုထုတ်ပြန်ချက်ထွက်လာပြီးမဲ့နှစ်နိုင်ငံဖြတ်တန်းသွားလာခွင့်အရင်တိုင်းရနိုင်အောင်လို့မျှော်လင့်တဲ့အကြောင်းတမှုနယ်ဆက်မှနေတဲ့ဒေသခံတယောက်ကပြောပါတယ်
။ကွာလိုင်းလဲလို့ကတော့ထုတ်ပြန်တာတွေတော့ရှိပါတယ်ဒါပေမဲ့သွားလို့လာလို့ကတော့နောက်ပိုင်းတော့အဆင်ပြေသွားတဲ့အရာတွေများပါတယ်ဟုတ်ကဲ့။သူတို့မဏိပူရပြည်နယ်အစိုးရကတော့ဒီလိုပဲ follow လိုက်တော့ကျွန်တော်ကြည့်နေထုတ်လိုက်တာပဲ။အောက်မှာတော့တွားလုံးပါလို့ရအောင်တွားလို့စင်ပြကြပါလေ။အပြုတ်လို့ဆိုသူကလည်းလိုအပ်ချက်ရှိတယ်၊ကိုယ်ကလည်းလိုအပ်ချက်ရှိတယ်။ဘာပြောလို့ကိုင်းကျုံမီတွန်းကိုင်းမီပေါ့။စင်ပြအောင်တွားလာကြတာပါပဲ
။ FM လို့ခေါ်တဲ့နှစ်နိုင်ငံတွားလာခွင့်သဘောတူညီချက်နဲ့တွားလာမှုတွေကို November 15ရက်ဒီကနေ့ကစပြီးတော့3လရာကြီးပိတ်လိုက်တာပါ။နယ်ဇက်ဂိတ်တွေတရားဝင်ဖွင့်လှစ်တဲ့အချိန်အထိပိတ်ထားမယ်လို့မဏိပူရအစိုးရကထုတ်ပြန်ပါတယ်။အိန္ဒိယနိုင်ငံတဲကိုတရားမဝင်ဖြတ်ကျော်တာနဲ့မူရစေးပေါင်ခိုလုပ်ငန်းတွေကိုတားဆီးဖို့မြန်မာနဲ့ထိစပ်နေတဲ့မဏိပူရနယ်ဇက်တစ်ချောင်းမှာရဲကင်းစခန်းပေါင်း34ခုတည်ဆောက်နေပြီလို့မဏိပူရပြည်နယ်အစိုးရကပြီးခဲ့တဲ့အောက်တိုဘာလတုန်းကပဲကြေညာခဲ့ပါတယ်။တမှုနယ်ဇက်မှာရှိတဲ့ကုန်တယ်တယောက်ကတော့အိန္ဒိယဘက်ကအခုလို3လကြာပိတ်မယ်ကြေညာထားပေမဲ့လည်းကုန်စည်တချို့တော့ခွင့်ပြုနိုင်တယ်လို့ပြောပါတယ်။
哦老老在咯不怎么不公的的这个咯第一要的带路压面前来的。老老是东老的背带路应该都靠着经常来打的嘛。好你觉得背带是啥来就是的应该的嘛做不得的。你们这个当你困难的去啊那里背前来的呢。
မဏိပူရပြည်နယ်ရဲ့ခရိုင်၅ခုဟာမြန်မာနိုင်ငံနဲ့မိုင်250လောက်ထိဆက်နေပြီးတော့အဲ့ဒီမှာ3မိုင်လောက်ကပဲခြံစည်းရိုးကာထားတာလို့ဒေသခံတွေကပြောပါတယ်။2021နောက်ပိုင်းမြန်မာဘက်ကတရားမဝင်နယ်ဇက်ဖြတ်ကျော်ဝင်ရောက်တာများလာမှကိုစိုးရိမ်ကြောင်းမဏိပူရအာဏာပိုင်တွေကမကြသေးခင်ကပဲထုတ်ဖော်ပြောဆိုခဲ့ပါတယ်။မြန်မာပြည်ရင်းကစီးရေးပဋိပက္ခတွေနဲ့နိုင်ငံရေးအခြေအနေတွေကြောင့်ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသတွေမှာရှိတဲ့ဒေသခံတောင်းနေချီဟာနီးစပ်ရာအိန္ဒိယနယ်တွေကိုထွက်ပြေးခိုးလုံနေကြပါတယ်ရှင်
။မဆုမြမွန်ပြောပြသွားတာပါ